ဇာကဒီ BACI လို့ခေါ်တယ်ဟာလား Burmese American Community Institute ပေါ့လေမြန်မာအမေရိကန်လူမှုအတိုင်းဝိုင်းအဖွဲ့အစည်းမှာတာဝန်ရှိပုဂ္ဂိုလ်တူဖြစ်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ကဒီ American ပြည်တော်စုဘယ်မှာအခြေစိုက်ဖွဲ့ထားတာလဲဘာတွေဘယ်သူတွေအတွက်ကိုဘာတွေအဓိကလုပ်ပေးနေတာပ
ါဟုတ်ကဲ့ပါကျွန်တော်တို့ Burmese American Community Institute တို့2017မှာစတင်ပြီးတော့မှဖွင့်ထားတာဖြစ်တယ်ဒီ Indianapolis Indiana Tech Indiana State မှာခြေစိုက်ပြီးတော့มาကျွန်တော်တို့ဖွင့်တာနာဖြစ်တယ်။တနိုင်ငါလုံးလဲကျွန်တော်တို့ operational လုပ်တဲ့အပိုင်းနေတဲ့ရှိတယ်။ကျွန်တော်တို့ဖွင့်စီရချင်းရဲ့အတိတ်ကအကြောင်းရင်းနဲ့ရည်ရွယ်ချက်ကတော့ဒီမြန်မာပြည်ကနေအကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့ကျွန်တော်မြန်မာပြည်ကလူတွေကိုအောင်မြင်နိုင်အောင်ကျွန်တော်တို့ပတ်ပိုးကူညီပြီးတော့มาဝန်ဆောင်မှုတွေပေးဖို့ပဲဖြစ်ပါတယ်။အဲ့လိုလုပ်တဲ့နေရာမှာပညာရေးကိုပေးတယ်ပြောမှာ denaturalization လို့ခေါ်တယ်နိုင်ငံသားဖြစ်ချင်းဝင်ကားတွေကိုကျွန်တော်တို့အကူအညီပေးတယ်ပြောမှာအလုတ်ကန်နဲ့ပတ်သက်ပြီးတော့မှလည်းကျွန်တော်တို့အကူအညီပေးတယ်ပြီးရင် advocacy သူတို့ရဲ့ကောင်းရာကောင်းကြောင်းဖြစ်နိုင်အောင် policy making process နဲ့ဒီ state level national and international level မှာသူတို့ advocacy တွေကျွန်တော်တို့ဝင်လာဖြစ်တယ
်ကျွန်တော်နားလည်ထားတာက American ပြည်ထောင်စုကိုရောက်လာကြတဲ့ဒီချင်းတိုင်းသားအများစုပါဆိုရင်ဟလာဒီဒုတိယနိုင်ငံမြန်မာနိုင်ငံနဲ့ထွက်ပြီးတော့ဒုတိယနိုင်ငံတစ်ခုကိုသွားတယ်ပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုတတိယနိုင်ငံအဖြစ်နဲ့ဟလာအခြေချနေထိုင်ဖို့ရောက်လာတဲ့ဒုက္ခတွေအများစုဖြစ်ပါတယ်ဆိုတဲ့အခါကျတော့ဟလာဒီချင်းတိုင်းသားတွေကအမေရိကန်ပြည်ထောင်စုမှာဘယ်လောက်ထိများများရှိနေပါလဲ
ဟုတ်အားလုံးကိုကြည့်မယ်ဆိုလို့ရှိရင်၃သိန်းလောက်ရှိပြီလို့ကျွန်တော်တို့ခန့်မှတ်ရတယ်အဲ့ဒီထဲမှာကရင်ကအများစုဖြစ်တဲ့ကရင်က9,000လောက်ပြန်ရင်ကျွန်တော်တို့ချင်းနေရ6,000လောက်ဖြစ်တယ
်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဟိုအရသာအစိုးရဖြစ်တဲ့ဒီ NLD အစိုးရအပြောင်းအလဲလည်းဖြစ်လာပြီပေါ့လေ
ဟုတ်တယ
်ဆိုတော့ဒုက္ခသည်တွေကဆက်ထွက်နေတုံးမလားခင်ဗ
ျရှိတော့ရှိပါတယ်ဒါပေမဲ့မြန်မာတော့ဟိုးတို့ကလို့တော့မရှိတော့ဘူးလေအခုကဒီ P2 category လို့ခေါ်တဲ့ဒီအုပ်လိုက်အစုလိုက်နဲ့ထွက်သွားတယ်နိုင်ငံတကာလည်းအဲ့လိုထွက်တော့တာအတိမတ်ပြုတယ်ဆိုတဲ့ဟာမရှိတော့ဘူး။သို့တော်လည်းပဲ individual cases ပေါ့လေ။တယောက်တစ်ပေါက်ကတစ်ခုခုပြဿနာရှိတယ်ဆိုလို့ရှိရင်ဒီနေ့အထိထွက်နေဆက်ဖြစ်တယ်
။ဒီလိုက်စားသိတဲ့အတိုင်းပဲမြန်မာနိုင်ငံမှာလွှတ်တော်ထဲမှာဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးလုပ်ဖို့ဒီ NLD ပါတီဘက်ကစူးစမ်းနေတာတွေ့ရပါတ
ယ်။ဟုတ်ကဲ့
။ဆိုတော့ဒီစူးစမ်းချက်အပေါ်မှာပေါ့နော်။ဟုတ်လား။တိုင်းသားအရေးကိစ္စနဲ့ပတ်သက်ပြီ
းဟုတ်ကဲ့
။ဘာမျှော်လင့်ချက်ထားပါလဲ။
အကောင်ဖြစ်လာမယ်လို့ညှော်လင့်ချင်တယ်အဲ့ဒီညှော်လင့်ချက်မှာစစ်သားလည်းပါဝင်ဖို့လိုတယ်စစ်သားလည်းတရားကိုဖြစ်မြောက်အောင်ပါဝင်ပြီးတော့မှဂူညီပြီးတော့ဖွဲ့စည်းဖို့ခြေကဥပဒေအပြောင်းအလဲဖြစ်တဲ့အထိဒီကိုယ်တိုင်ပါမှဖြစ်မယ်လို့ကျွန်တော်ပထမဆုံးပြောချင်တယ်2008 constitution ကိုကြည့်မယ်ဆိုလို့ရှိရင်democracy မဆာမှုဆိုတာအားလုံးကိုကျွန်တော်တို့သဘောတူတယ
်ဟုတ
်ပြောင်းရမယ်ဆိုတဲ့ဟာလည်းအားလုံးသဘောတူတယ
်ဟုတ
်ဘယ်လိုပြောင်းရမလဲဘယ်အချိန်မှာပြောင်းရမလဲဆိုတဲ့နေရာမှာကျွန်တော်တို့ကအမြင်ချင်းမတူတဲ့ဟာလေးတွေရှိတယ်အခုအခြေတန်ပြီလို့ကျွန်တော်တယောက်အနေနဲ့မြင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ပထမအနေနဲ့ဒီပြောင်းနိုင်ဖို့ရအတွက်ကျွန်တော်လက်ရှိအစိုးရကနေပြီးတော့မှဒီ national reconciliation and peace process လမ်းစဉ်နဲ့တွားပြီးတော့ဒီတိုင်းသားလူနည်းစုတွေရဲ့အားလုံးအပါဝင်နိုင်ငံရေးပါတီအားလုံးအပါဝင်စစ်သားပါအပါအဝင်ဒီဟာပြောင်းမယ်ဆိုပြီးတော့သူတို့ရင်မှန်းထားတာဖြစ်တယ်ပြောင်းရမယ်ဟာဘာကြောင့်လို့တလဲပြီးတော့မှပြောင်းနိုင်တယ်လဲဆိုတဲ့ဟာပြီးတော့မှစစ်သားကနေဘယ်မှမစိုးရိမ်စရာမရှိဘူးလို့ကျွန်တော်မြင်တယ်ဘာလို့ဆိုတော့
ဒါပေမဲ့ဒီတမရတော်ကိုယ်စလဲတွေစစ်တပ်ဘက်ကဟုတ်လားသူတို့စဆွဲတွေကဒီစစ်တပ်ရဲ့အခမ်းကဏ္ဍကိုထိတ်ဆုံးကိုတင်ပြီးတော့သူတို့ဆွဲတာရှိပါတယ
်
ဒါအလုံးသိပါသူတို့ကဟိုအာဏာကိုလက်လွတ်လိုက်ရမယ်ဒါမှမဟုတ်ရင်နောက်ကြောင်းပြန်အရေးယူမှုတွေအတွက်စိုးရိမ်တာမို့လို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့ဘက်ကအကြောက်ကံငင်းနေမယ်ဆိုရင်အဲ့ဒီအချက်ကိုသဘောတူတယ
်ဟုတ်ကဲ့အဲ့ဒီမှာစစ်သားနဲ့စိုးရိမ်တာကျွန်တော်မြင်တဲ့လောက်ဆိုလို့ရှိရင်သူတို့ရဲ့ security သူတို့ရဲ့လူချုပ်ရေးမှာစီးပွားရေးလည်းပါတယ်ပ ီလို့ရှိရင် legal လက်ပါတယ်ဆိုတော့အဲ့လို့ချူရင်အဲ့ဒီဟာတွေမရှိအောင်ကိုကျွန်တော်တို့နိုင်ငံတော်အတိုင်းပြပအတိုင်းပြခါပုတ်ကူတွန်အောင်စားစုကြည်ကိုယ်တိုင်ကဆောင်ရွက်ထားတာလည်းရှိတယ်ပထမချက်အနေနဲ့သူအခု NLD မတက်လာခင်ကရေကခဏခဏသူပြောတယ်တေစစ်သားဆိုတာကျမရဲ့အဖေဟာနေပြီးတော့မှထောင်ထားတဲ့တန်ရောစီလည်းရှိတယ်ဒီစစ်သားနဲ့သူလက်တွဲပြီးမှကျွန်တော်တို့လုပ်မယ်ဆိုပြီးမှသူခဏခဏပြောထားတာရှိတယ်ဒုတိယအချက်အနေနဲ့ဒီလုတ်ပြီးခဲတဲ့သူတို့လုတ်ခဲတဲ့ဟာတွေကိုရန်ညှိုးပြီးတော့မှပြန်မသွားဘူး revenge ပေါ့လေအဲ့ဒါမရှိဘူး leeway ဒီလွတ်လပ်ခွင့်ပေးဘူးရာအဲ့ဒါစင်စစ်ထားတာရှိတယ်စင်စစ်ထားတာဆိုတော့ခုဘာမှမလုပ်ဘူးလုပ်မယ်ဆိုတဲ့ mechanism လည်းမရှိဘူးအဲ့ဒါ intention လည်းမရှိဘူးဆိုတော့အဲ့ဒီ3ခုနှစ်ခုလုတ်ပြီဆိုတော့နံပါတ်3အချက်ကကျွန်တော်တို့စစ်သားကနေခဏခဏပြောတဲ့ဟာနိုင်ငံချဩဇာလွှတ်မှုမှုကိုသူတို့လက်မခံဘူးအဲ့ဒီဟာဒေါ်အောင်ဆန်းစုကြည်ကနေပြီးတော့မှအဲ့လိုပုံကုံမျိုးမဟုတ်ဘူးဆိုတာသူပြတ်သားနိုင်ခဲ့တယ်ဒီ International Fact Finding Mission သူအဖွဲ့မခံဘူးဖွဲ့တော့ဖွဲ့တယ
်ကုလသမဂ္ဂ
ကုလသမဂ္ဂနေပြီးတော့မှfact finding mission လို့ခေါ်တယ်ဟ
ောပေါ့အချက်လက်ရှာ
အချက်လက်ရှာဖွယ်ရေး committee ကိုမြန်မာပြည်ဝင်ပြည်မှာသူတို့ကြိုက်တယ်လို့လွှတ်မှုလို့မရအောင်သူလက်မခံခဲ့ဘူးဆိုတော့ဘာပြတ်တာခဲ့လဲဆိုလို့ရှိရင်ကိုးနိုင်ငံကိုပြည်သူလူထုရဲ့လက်ခံမှုမရှိဘဲနဲ့နိုင်ငံခြားဩဇာနဲ့ကျွန်တော်မြန်မာနိုင်ငံကျွန်တော်ဥဆောင်သွားမှာမဟုတ်ဘူးဆိုတာသူပြတ်တတ်နိုင်ခဲ့တယ်အဲ့တော့ဒီအချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်စစ်အစိုးရဩစစ်တပ်ကနေပြီးတော့မှကြောက်စရာမရှိဘူးလို့ကျွန်တော်မြင်တယ်။ဆိုတော့ခဏခဏဒီကျွန်တော်တို့လူကြီးခေါင်းဆောင်တွေလည်းပြောတယ်အကောင်းဆုံးကကျွန်တော်တို့မြင်ရမှာကနိုင်ငံအတွက်တနိုင်ငံလို့အတွက်တကယ်ဒီမိုကရေစီနစ်ကြသလားဒီဒီမိုကရေစီကလွတ်လပ်ဩဒီဖော်ပြတူတည်ရင်းနဲ့နိုင်ငံလို့အတွက်တတိုင်းပြည်လို့အတွက်ကောင်းတဲ့ constitution ဖြစ်သလားဆိုတဲ့ဟာကိုကျွန်တော်ကြည့်ရမှာဖြစ်တယ်ဆိုတော့အဲ့ဒါကိုအားလုံးချင်းချင်းအားဖြင့်ပြောမယ်ဆိုလို့ရှိရင်စစ်သားကနေပြီးတော့မှလက်မခံနိုင်စရာအကြောင်းမရှိဘူးကျွန်တော်သူတို့လက်ခံလာမယ်လို့ကျွန်တော်တို့မျှော်လင့်ချက်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဒီတိုင်းသားတွေအခွင့်အရေးပေါ့နော
်အ
ထူးသဖြင့်ကိုအီလိုက်ဇာတို့လိုဒီဟိုချင်းတိုင်းသားတွေအနေနဲ့ရောကို့ပြည်နယ်မှာဟိုတိုင်းသားတွေအတွက်ဘယ်လိုမျိုးအခွင့်အရေးတွေလိုအပ်ပါ
တိုင်းသားတွေဆိုတဲ့နေရာမှာကျွန်တော်တို့ကခဏခဏကျွန်တော်တို့ပြောတာဒီမိုကရေစီဒီမိုကရေစီဆိုတဲ့နေရာမှာလည်းဒီ simple majority democracy မဟုတ်ဘဲနဲ့ federalism အခြေခံတဲ့ဒီမိုကရေစီလို့ကျွန်တော်တို့ခဏခဏဟောတယ်ဒီဟာကိုကျွန်တော်တို့တည်ထောင်နိုင်တယ်ဆိုလို့ရှိအလိုလိုနဲ့တိုင်းသားလူနယ်စုတွေနဲ့ဘာသာနည်းတွေရဲ့grievances ပေါ့လေအဲ့ဒါတွေအားလုံးတစ်ခါတည်းဖြေရှိတယ်လို့ကျွန်တော်မြင်တယ်ဆိုတော့တကယ်စစ်မှန်တဲ့ federal democracy ရတယ်ဆိုလို့ရှိတရားတွေအားလုံးဖြေရှိတယ
်ဟုတ်ကဲ့ကို Eliza တို့ဆိုရင်ဒီ American နိုင်ငံမှာရောက်နေပြီမဲ့ဟုတ်လားကိုချင်းတိုင်းသားတွေအရေးရောဒီမြန်မာနိုင်ငံထွက်လာတဲ့ဒုက္ခတွေအရေးကိစ္စကိုလည်းကူညီဆောင်ရွက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့
တကယ်တမ်းဆိုရင်မြန်မာနိုင်ငံမှာဒုက္ခတွေဆိုတာတော့မရှိတဲ့ပေါ့လေ
ဟုတ်ကဲ့
အဲ့တော့ဒီဒုက္ခတဲ့ပြဿနာကိုမြန်မာအစိုးရအနေနဲ့ဘာ ਈ ကင်တွယ်ဆောင်ရွက်ဖို့လိုတယ်လို့ကြံပေးခြင်းပါလဲ
ဒီဒုက္ခတဲ့အနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့စံနှုန်း criteria ကိုကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်ကျွန်တော်ပထမအနေနဲ့ကျွန်တော်တို့က safety လိုချူရေးရှိဖို့လိုတယ်အဲ့ဒီလိုချူရေးဆိုပြီးမှပြောတဲ့နေရာမှာဒီနေတိုင်းရဲ့လူချူရေးလူတလူ fundamental လူချူရေး fundamental ဆိုရယ် legal constitution
အခြေခံ
အချုပ်ခါလူအချက်နဲ့အခြေခံဥပဒေပေါင်းအဲ့ဒါတွေမှာလူချူဖို့ကလူတယ်ဒုတိယဟာကဒီ program dignified return ဆိုတဲ့နေရာမှာဒီပြန်လည်နေရာချက်ထားပေးတဲ့ program စနစ်တကျရှိဖို့လူတယ်အဲ့ဒီရှိမသားလေးကိုကပြန်သွားတဲ့နေရာအချိန်မှာလုံလုံချူချူနဲ့ဒီတိတ်ခတ်ရှိရှိနဲ့ကိုအိမ်ကိုနေရာကိုပြန်သွားပြီးတော့မှကျွန်တော်တို့ရဲ့ဘဝကိုပြန်တည်ဆောက်နိုင်မှာဖြစ်တယ်။ထိထိရောက်ရောက်ကျွန်တော်တို့အမှတ်ခါချက်ပေးနိုင်မလား။ဆိုတဲ့ဟာ ကျွန်တော်တို့စဉ်းစားဖို့လိုတယ်ဒီလက်ခံနိုင်တဲ့အခြေအနေမျိုးရှိဖို့ဟာလူတဲ့အဲ့ဒီအတွက်လက်ရှိဆိုးရရဲ့နိုင်ငံတကာအတိုင်းဝိုင်းရင်ကျွန်တော်တို့အားလုံးဝိုင်းပြီးမှဆက်လုပ်ဖို့အလို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ဒီ